မြန်မာအစိုးရနဲ့ NCA တနိုင်ငံလုံးအပြစ်ရရေးစာချုပ်လက်မှတ်မထိုးထားရသေးတဲ့အဖွဲ့တွေကြားဆွေးနွေးနေတာမှာစိန်ခေါ်မှုတွေရှိလာနေပါတယ်။၃ရက်ကြာနိုင်ငံရေးဆွေးနွေးပွဲမူပေါင်းပြန်တုံးသက်တဲ့အစည်းအဝေးလှုပ်လာခဲ့ပေမဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုအစောတလင်လှုပ်သွားမယ်ဆိုရင် NCA လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားတပ်တွေကစစချင်းပါနိုင်အောင်မှာမဟုတ်ဘူးလို့ဆိုပါတယ်။လက်မှတ်မထိုးရသေးတဲ့အဖွဲ့တွေရဲ့ဆွေးနွေးရေးခေါင်းဆောင်ခူဦးရယ်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ခူဦးရယ်ခင်ဗျာ။ကျွန်တော်တို့ဒီနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းပြန်လည်သုံးသပ်ခြင်းအစည်းအဝေးပေါ့နော်အခုဆိုရင်တော့3ရက်မြောက်ရှိသွားပါပြီအဲ့တော့အခုဆွေးနွေးပွဲအတွင်းမှာဒီဖြစ်ပေါ်လာနေတဲ့ဒီအခြေအနေလေးတွေကိုနည်းနည်းရှင်းပြပေးပါလား
အော်ကျွန်တော်တို့မူလတော့ကတော့ဒီမူပေါင်းပြန်လည်သုံးသပ်မှုနဲ့ပတ်သက်ပြီးတော့အချမ်းပြင်းနေရတာလောက်ပဲဆိုပြီးညှာထားတာပေါ့လေဒါပေမဲ့ခုက3ရက်လောက်မြောက်သွားပြီဒါပေမဲ့ဒီ3ရက်မြောက်သွားလည်းပဲကျွန်တော်တို့ပြီးသလားဆိုတော့မပြီးဘူးပြီးတဲ့အခါကျတော့မနေ့ပါနေ့တစ်ပိုင်းလောက်ထားလောက်ပဲဆိုတော့အစဉ်လေးရှိပါတယ်ဒါပေမဲ့ကျွန်တော်တို့ကတော့မနေ့ပိုင်းစပိုင်းစီစဉ်မှာတော့ကျွန်တော်တို့ဆက်ပါနိုင်တဲ့ချိန်တော့မရှိဘူးကျွန်တော်တို့ရဲ့လုံငါစီစဉ်ကြောင့်ကျွန်တော်တို့ဆက်မတင်နိုင်တော့ဘူးဆိုတဲ့သဘောပ
ါဟုတ်ကဲ့အဲ့ဒီတော့ပထမနေ့မှာဟိုဆွေးနွေးတာလေးကိုအချင်းချင်းလေးပေါ့နော်ရှင်းပြလို့ရမလား
ဘူပေါင်းပြန်လည်သောက်သောက်မှုနဲ့ပတ်သက်လို့သူစီကျွန်တော်တို့ဒီတွေ့ဆုံဆွေးနွေးရေးအပိုင်းနဲ့ပတ်သက်ဒီသုံးဖို့ဆိုင်တရားနဲ့သွားမယ့်ကိစ္စနဲ့ပတ်သက်ပြီးတော့နေကိုရှင်းရှင်းမှာကျွန်တော်တို့သုံးဖို့ဆိုင်နဲ့သွားမှာလားသို့ရမို့ကျွန်တော်တို့ဒီစိတ်ကမကင်းအစ်မကျွန်တော်တို့ပုံပုစံနဲ့ဆုံးပြမလားဆိုတဲ့ကိစ္စကိုကျွန်တော်တို့ရှင်းပြချပါတယ်ဆိုတော့
ဒီလက်မှတ်မထိုးရသေးတဲ့အဖွဲ့တွေအတွက်အဟန့်အတားပေါ့နော်အခက်အခဲကြုံနေရတဲ့အနေအထားဆိုရင်ဘယ်အချက်ကိုအဓိကထောက်ပြမလဲ
တို့ရဲ့အချမ်းပြေယူထားတဲ့အနေအထားကတော့လောက်ဘက်ကနေပြီးတော့တင်ပြထားတယ်ဒီဟာနဲ့ဖတ်သေးပြီးဟိုရသလောက်နဲ့သူတို့ခဏလေးသူတို့ဟိုဆုံးသတ်ထားမယ်အဲတော့သုံးသပ်ထားတဲ့ဒီဒီဟာနဲ့ပဲသူတို့စတင်နေတဲ့ဆက်နေစတင်စတင်နေဆိုတဲ့သဘောမျိုးဟိုရှင်းလေးကြပါလေဆိုတော့ဒီဥစ္စာနဲ့ပတ်သက်ပြီးလာမဲ့ဒီလမကုတ်ကင်း26လောက်မှာသူတို့ UPD ကျစီကိုတင်ပြပြီးအစည်းအဝေးထိုင်မယ်လို့ပြောတယ်အဲတော့ UPD ကျစီမှာဆုံးဖြတ်ယူမှာပေါ့ဗျာ UPD ကျစီကဆုံးဖြတ်ယူပြီးရင်တော့နိုဝင်ဘာ25-20ရက်တွင်အဲ့ဒီစကြမှာပေါ့နော်သူတို့စတင်ဖြစ်အောင်တော့စတင်ဖို့ပြင်ဆင်တဲ့သဘောရှိတယ်အမေတကယ်တမ်းဖြစ်မယ်ဖြစ်ဆိုတာတော့မသိဘူးပေါ့ဒါပေမဲ့စတင်လည်းပဲကျွန်တော်တို့ဘက်ကအစီအဖြတ်ကျော်တဲ့အဖွဲ့အစည်းတွေအနေနဲ့တော့မပါနိုင်ဘူးပေါ့ဗျာပြီးတော့ဒီနေ့ပါလဲကျွန်တော်တို့အချက်မပါနိုင်တဲ့ဆက်ကျတော့ဒီညနေကတော့ကျွန်တော်တို့ကညီသဘောထားကိုကျွန်တော်တို့ပြလိုက်ရတာမျိုးရှိပါဟု
တ်ကဲ့အဲ့တော့ဆိုလိုတာကတော့ခုရယ်ဒီအစိုးရဘက်ကနေပြီးတော့ဒီလမ်းပြမြေပုံအချိန်စရာတွေကိုပေါ့နော်အားလုံးပါဝင်မှုမရှိဘဲနဲ့အမြန်လုတ်သွားတယ်လို့ဒီလက်မှတ်မထိုးရသေးတဲ့အဖွဲ့တွေနေနဲ့ခန်းစားရတယ်လို့ဆိုလိုတာပေါ့နော်
။အော်ဒီလိုပဲကျွန်တော်တို့သဘောပါမှာဖြစ်တယ်။ဒီနေရာမှာကျွန်တော်တို့အဲ့လိုပြောရင်အစိုးရဘက်ကတော့ထောက်ပြမှာကတော့တို့အခြေအနေပတ်သက်ပြီးမစောင့်နိုင်ဘူးဆိုတာအခြေအနေရှိဘူးဆိုတဲ့သဘောတော့ပြောနေမှာပါပဲ။ဒါလည်းကျွန်တော်ကြားလို့ကြားစေစကားပါပဲ။ဆိုတော့တကယ်ပဲညှိနှိုင်းရေးကိုလုပ်ချင်တယ်ဆိုရင်အချိန်ကတော့သတ်မှတ်လို့ဆိုတာတော့ကျွန်တော်လက်ခံတယ်။တို့ကအချိန်နဲ့တပြေးညီလောက်တဲ့ခံမျိုးတွေမှာအချိန်မပြေးရင်ပြေးသလိုကျွန်တော်လုတ်သွားရမယ်ဆိုတဲ့သဘောမျိုးနဲ့သွားလို့တော့မရလို့ကျွန်တော်ထင်တယ်
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခုရခင်ဗျာ။